ရခိုင်အရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းတော်ကိုရှေ့တောင်ရှားနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝန်ကြီးတွေကကြိုဆိုလိုက်ပါတယ်။စင်ကာပူနိုင်ငံမှာဩဂုတ်လ2ရက်နေ့ကကျင်းပတဲ့50ချိန်မြောက်အာဆီယံနိုင်ငံသားဝန်ကြီးများစီဝေးပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာအဲ့လိုဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာပြည်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစီအစဉ်တရက်အနေနဲ့ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဇူလိုင်လ30ရက်နေ့မှာမြန်မာအစိုးရကဖွဲ့စည်းလိုက်တာပါ။ဒီကော်မရှင်မှာဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းရိုဇာရီယိုမာနာလူကဥက္ကဋ္ဌဖြစ်ပြီးကုလသမဂ္ဂလူသားချင်းစာနာမှုလူခံများဆိုင်ရာဒုတိယအသင်းမှုချုပ်ဟောင်းဂျပန်သံမကြီးကန်ဇိုအိုရှိမာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်း UNICEF အဆင့်မြင့်အကြံပေးပုဂ္ဂိုလ်ဟောင်းနဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်အဆင့်မြင့်ရာရှိဟောင်းပေါမောက်ခဒေါက်တာအောင်ထွန်းသက်တို့အဖွဲ့ဝင်ဖြစ်ပါလာပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးတည်ဆောက်နိုင်ဖို့လူမှုအတိုင်းဝိုင်းမျိုးမျိုးကြောင့်မှာတဟဇာတာဖြစ်မှုနဲ့ပြန်လည်တင့်မြတ်ရေးတို့ကိုအားပေးမြင့်တင်ဖို့ရခိုင်ပြည်နယ်မှာရေးရှိခိုင်မာပြီးဒန်းတူညီများတဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်လာဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုဆက်ပြီးထောက်ခံပံ့ပိုးသွားမယ်အကြောင်းလဲအာဆီယံနိုင်ငံသားဝန်ကြီးတွေရဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။လက်ရှိအာဆီယံလက်ကျောက်ဥက္ကဋ္ဌစင်ကာပူနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးနဲ့တစ်ဆက်တည်းကျင်းပဖို့ရှိတဲ့အခြေအားစထိပ်ပြီးအစည်းအဝေးအာဆီယံဒေသဆိုင်ရာဖိုရမ် ARF တို့ကိုမြန်မာနိုင်ငံဆွေရဘက်ကဘီဘီဆိုင်ရာပူပေါင်းဆောင်ရွေးဌာနပြည်တော်စုဝန်ကြီးနဲ့နိုင်ငံသားရေးဌာနဒုတိယဝန်ကြီးဦးကျော်တင်တက်ရောက်နေပါလေ။ဒါမဲ့စီဝေးတွေကိုတက်ရောက်မဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်မွန်ပေယိုကဦးစားပေးပြောဆိုမဲ့ကိစ္စရပ်တွေထဲမှာရခိုင်ပြည်နယ်ကိစ္စလည်းပါမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောထားပါလေ။